Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ15ရက်ဗိုဒူးနေ့ညနေခင်း VOA စီစဉ်လေးကိုမေကင်ပြောင်းစုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စင်ပါဒီညနေခင်းအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုမက်ခင်ပြူသွင်းနေကျွန်တော်ကြော်ကြော်သိကြညာမှာပါမြောက်ကိုရီးယားကောင်ဆောင်ရဲ့အဖြေသူအမေခွဲအကိုတပ်ခံရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတန်ရာရှိသူအမျိုးသမီးတဦးကိုမလေးရှားရဲကဒီကနေ့ဖမ်းထားပါတယ်။ဘင်္ဂလားဒေ့ရှ်ဖိလစ်ပိုင်မွေးစေဝါနေနေရေးစီမံချက်ကိုသမရဒူတာဒေကအရှိန်ပြန်လျှော့လိုက်ပါတယ်။ဂျကာတာမြို့တော်အုပ်ချုပ်မှုရုပ်ောက်ပွဲကတော့အီဘီလာမှာဒုတိယကြော့လိုရမယ်ပုံရှိပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းနူပြီးမှတော့တာရှင်နေနားဆင်ကြမှာကထိုင်းမလေးရှားအင်ဒိုနီးရှားနဲ့အိန္ဒိယမှာရှိနေတဲ့စစ်စစ်ထားတဲ့မြန်မာဒုက္ခသည်တွေကိုအမေရိကန်ကလာရောက်ခြေချဖို့စက်ပြီးလက်ခံသွားမယ်အကြောင်းကို
On January 27th, President Trump signed an executive order that included a section that affected the U.S. refugee admission program, including Rohingya refugees. But on February 3rd,
American နိုင်ငံသားဌာနကခုလိုပြောသားတာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါအပြင်တိုင်းဒေသကတိုက်ပွဲတွေအခြေအနေပါဝင်မွန်ပြည်သက်ပါတီနဲ့မြန်မာတပ်မတော်ကြားဆက်ဆံရေးအခြေအနေကိုလည်းခုညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကျော်ကျော်သိနေမဲ့ခင်ပြည်ထွေတို့ကကြေညာပေးပါမယ်ရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့အဖြေသူအမေခွဲအကိုတော်ဆက်သူကင်ဂျွန်နမ်အသက်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးအမျိုးသမီးတူကိုဖမ်းဆီးထားတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။ကွာလာလမ်ပူးနိုင်ငံတကာလေဆိပ်မှာဒီကနေ့မနေ့ပိုင်းကဖမ်းလိုက်တဲ့အမျိုးသမီးဟာဒုံတီဟွန်းဆိုတဲ့အမည်နဲ့ခီးသွွားအထောက်အထားတွေကင်ထားတယ်လို့မလေးရှားရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အစောပိုင်းကထွက်ထားတဲ့မလေးရှားအစိုးရအဘော်ဘာနာမသတင်းဌာနရဲ့အွန်လိုင်းသတင်းတစ်ပုဒ်မှာတော့မလေးရှားရဲတပ်ဖွဲ့ကိုပဲကိုးကားပြီးအဖမ်းခံထားရသူဟာမြန်မာအမျိုးသမီးဖြစ်တယ်လို့ဖော်ပြခဲ့ပါသေးတယ်။ဒါနဲ့ပတ်သက်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကမလေးရှားတာဝန်ရှိသူတွေကိုအတီးပြုတ်ပေးဖို့အကြောင်းကြားခဲ့ပြီးတဲ့နောက်ထွက်လာတဲ့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာVietnam အမျိုးသမီးဖြစ်ဖော်ပြတာပါ CCTV ကင်မရာမှတ်တမ်းတွေကြားအဲ့ဒီအမျိုးသမီးကိုသိရှိဖမ်းဆီးနိုင်တာဖြစ်ပြီးအပန်းခံရချိန်မှာသူတူဦးရှိနေခဲ့တယ်လို့ရဲတပ်ဖွဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အသက်ခံရသူဟာနောက်ကိုရီးယားကောင်ဆောင်ရဲ့အဖြေသူအမေခွဲအကိုကင်ဂျုံနမ်ဖြစ်တယ်ဆိုတာကိုတောင်ကိုရီးယားဘက်ကဒီကနေ့အတီးပြုတ်ပါတယ်သူဟာတစ်ချိန်လုံးကတော့နိုင်ငံအကြီးအကဲဖြစ်မဲ့အလားအလာရှိသူအဖြစ်သတ်မှတ်ခံခဲ့ရပုံသူဖြစ်ပါတယ
်။ NLD ဥပဒေအကြံပေးဦးကိုနီလှုပ်ကြံတက်ဖြတ်မှုမှာအထူးကငွေပေးခိုင်းစေသူဟာဒုတိယဗိုလ်မှူးကြီးဟောင်းအောင်ဝင်းခိုင်ဖြစ်ပြီးတော့ဒီဆက်ဆက်တရားခံတွေကိုဖမ်းဆီးနိုင်ဖို့မြန်မာရဲတပ်ဖွဲ့နဲ့တက်မတော်ပူးပေါင်းဆောင်ရွက်နေတယ်လို့နိုင်ငံတော်သမ္မတရုံးကထုတ်ပြန်ပါတယ်။ NLD ရဲ့ဥပဒေအကြံပေးဦးကိုနီကိုရန်ကုန်လေဆိပ်မှာဇန်နဝါရီလ29ရက်နေ့ကတနတ်သမားတူကအနီးကပ်လှုပ်ကြံတက်ဖြတ်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးတော့ပြစ်မှုကျူးလွန်သူတရားခံကြည်လင်းနဲ့ပြမှုကျူးလွန်ရာမှာပူပေါင်းပါဝင်သူအဝင်းစော်တို့ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့တရားဝင်ထုတ်ပြန်ပြီးတဲ့နောက်မှာတဟာတတိယအကြိမ်ဆွေးရကထုတ်ပြန်တာပါဒီထုတ်ပြန်ချက်ထဲမှာတော့အဝင်းစော်ရဲ့ထွက်ဆိုချက်အရဦးကိုနီကိုတက်ဖြတ်ဖို့ငွေပေးခိုင်းစေခဲ့သူကသူ့ရဲ့ညီဖြစ်သူအဝင်းခိုင်ဖြစ်ပြီးသိန်းတစ်ထောင်ပေးမယ်ဆိုပြီး2016ဇူလိုင်လမှာစီခိုင်းခဲ့တယ်လို့ဆိုပါတယ်လောက်ချန်ချိန်မှာသူတို့အားလုံးရန်ကုန်နိုင်ငံကလေဆိပ်မှာရှိကြပြီးတော့ဥက္ကဋ္ဌီထွက်လာမဲ့အချိန်ထွက်လာမဲ့နေရာတွေကိုတယ်လီဖုန်းမက်ဆေ့ကနေအဝင်းခိုင်ကပို့ပေးခဲ့တယ်လို့ဆိုပါရယ်သမရယုံရဲ့ထုတ်ပြန်ချက်ထဲမှာတော့ငွေပေးခိုင်းစီတယ်လို့ဆွဆွဲခံရသူဒုဗိုလ်မူကြီးဟောင်းအဝင်းခိုင်ရဲ့ဓာတ်ပုံနဲ့တကွဥက္ကဋ္ဌီမလောက်ချန်လောက်ချန်မခံရခင်ဒီရန်ကုန်လေဆိပ်မှာသွာလာလှုပ်ရှားနေတဲ့ CCTV မှတ်တမ်းဓာတ်ပုံတွေကိုပါဖော်ပြထားပါတယ်ဆွဆွဲခံရသူဒုဗိုလ်မူကြီးဟောင်းအဝင်းခိုင်ဟာ2014ခုနှစ်မှာမိမိတဘောအလျောက်နဲ့တက်မတော်ကနေနှုတ်ထွက်ခဲ့သူဖြစ်တယ်လို့အစိုးရရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကလူတွေနဲ့သူ့ရဲ့တခြားလူတွေဟာပြီးခဲ့တဲ့နိုဝင်ဘာလမှာသမ္မတရွေးကောက်ပွဲမလုပ်ခင်ကတည်းကရုရှားထောက်လွှင့်ရေးအကြီးအကဲတာဝန်ရှိသူတွေနဲ့အဆက်အသွယ်ရှိခဲ့တယ်ဆိုတဲ့ New York Times သတင်းစာပါသတင်းကိုရုရှားနိုင်ငံကဒီကနေ့ပယ်ချလိုက်ပါတယ်လက်ရှိနဲ့အရင်အမေရိကန်တာဝန်ရှိသူ၄ဦးကိုကိုးကားပြီး Times သတင်းစာကအဲ့လိုရေးတာပါ Mr. Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာလုပ်ခဲ့သူ Paul Manafort နဲ့အမည်ဖော်ပြမထားတဲ့တခြားလက်ထောက်တွေရဲ့ဖုန်းဆက်သွယ်တွေကိုအမေရိကန်ဥပဒေစိုးမိုးရေးပိုင်းနဲ့ထောက်လှမ်းရေးအဖွဲ့တွေကကြားဖြတ်ဖမ်းယူခဲ့ပြီးမှတ်တမ်းတွေရှိထားတယ်လို့သတင်းစာမှာကိုးကားတဲ့တာဝန်ရှိသူတွေကပြောတာပါ Manafort ကတော့ဒီသတင်းဟာအတိအပယ်မဲ့ယူကြောင်ကြောင်သတင်းပဲလို့ပြောတဲ့အကြောင်း Times ကရေးပါတယ်ယာရူးကနေနှုတ်ထွက်သွားပြီဖြစ်တဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ် Michael Flynn နဲ့ Manafort တို့အပါအဝင် Trump ရဲ့လက်ထောက်တွေဟာရုပ်ောက်ပွဲမတိုင်ခင်မှာရုရှားနိုင်ငံသားတွေနဲ့ပုံမှန်အဆက်အသွယ်ရှိခဲ့တဲ့ဆိုတဲ့ CNN သတင်းဌာနရဲ့အလားတူသတင်းကိုလည်း Manafort ကညင်ပါတယ်
အမေရိကန်နိုင်ငံဖျော်ဖြေရေးလုပ်ငန်းကော်မတီက ုမ္ပဏီ WWE ရဲ့အမှုဆောင်ရရှိဟောင်းဖြစ်တဲ့ Lyndon McMahon ကိုသမ္မတ Trump ရဲ့အစိုးရသိအဖွဲ့မှအသေးစားစီးပွားရေးလုပ်ငန်းများဆိုင်ရာဌာန SPA အကြီးအကဲအဖြစ်တာဝန်ယူဖို့အထက်လွှတ်တော်ကနေအင်္ဂါနေ့မှာမဲခွဲဆုံးဖြတ်အတည်ပြုလိုက်ပါပြီ။သမ္မတ Trump အစိုးရအဖွဲ့မှတာဝန်ထမ်းဆောင်ဖို့ရထားသူတွေကိုလွှတ်တော်ကနေအတည်ပြုနိုင်အောင်အကြိမ်နဲ့စူးစမ်းလှုပ်ဆောင်နေရတာတွေမှာထူးထူးခြားခြား Miss McMahon နဲ့ပတ်သက်လို့တော့ပါတီနေ့ရဲ့စလုံးကသဘောထားကိုယ်လည်းမှုသိမ့်မရှိခဲ့ပဲထောက်ခံပဲ82မဲကန့်ကွက်မဲ19မဲနဲ့အတည်ပြုပေးခဲ့တာဖြစ်ပါတယ်SPA ဌာနအကြီးအကဲအဖြစ်အတည်ပြုခံရဖို့အသေးစားနဲ့စုဦးတီထွင်လုပ်ငန်းများဆိုင်ရာအထက်လွှတ်တော်ကော်မတီမှထောက်ခံမဲ session မဲကန့်ကွက်မဲတမဲနဲ့အလွယ်တကူအတည်ပြုခံခဲ့ရပြီးတဲ့နောက်ဒီနောက်ဆုံးလွှတ်တော်တရက်လုံးရဲ့အတည်ပြုချက်ကိုလည်းရရှိလိုက်တာပါ Mrs. McMahon နဲ့ဒီခင်မွန်းဖြစ်သူ Vince McMahon တို့ဟာလူကြိုက်များတဲ့ American နိုင်ငံဖျော်ဖြေလုပ်ငန်းကော်မတီ WWE ကိုတီထောင်ခဲ့ကြတဲ့သူတွေဖြစ်တယ်လို့သမ္မတ Trump ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးပွဲတွေအတွက်အဓိကငွေကြေးလှူဒါန်းခဲ့ကြသူတွေလည်းဖြစ်ပါတယ်။အခုဒီ Mrs. McMahon ဦးဆောင်မဲ့ SBA ဌာနကတော့အမေရိကန်ပြည်ထောင်စုမှာလူဦးရေအားဖြင့်28တန်းလောက်ရှိတဲ့စုဦးတီထွင်လုပ်ငန်းရှင်တွေနဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုအဓိကပံ့ပိုးကူညီဖို့ပဲဖြစ်ပါတယ်ရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုကနေဗိုလ်တူးညနေပဲသတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမဲရလတ်တွေကိုဒီကနေ့ရေတွက်တာအရဆိုရင်ဧပြီလမှာဒုတိယအကြော်ရွေးကောက်ပွဲလုပ်ရမယ်ပုံရှိပါတယ်။လက်ရှိအုပ်ချုပ်ရေးမှူးဘာစုကီအဟော့ဂျာဟာဂျာပူနာမာကမဲရည်အတွက်40ရာခိုင်နှုန်းကျော်လေးပဲရတာကိုလူထုစစ်တမ်းတွေမှာတွေ့ရပါတယ်။အန်နီစ်ဘာစီဒန်ကရာခိုင်နှုန်းအနည်းငယ်လျော့ပြီးတဲ့ဒုတိယလိုက်ပြီးတော့အာဂူးစ်ဟာရီမူတီယူရိုယူနိုက15ရာခိုင်နှုန်းလောက်နဲ့တတိယလိုက်ပါတယ်။တရားဝင်မဲရလတ်တွေကတော့ဖေဖော်ဝါရီလ28ရက်နေ့မှာထွက်လာမှာပါ။လက်ရှိအုပ်ချုပ်ရေးမှူးပူနာမာဟာတရုတ်နယ်ဘွားခရီးယန်ဘာသာဝင်အင်ဒိုနီးရှားနိုင်ငံသားဖြစ်တာကြောင့်လူနည်းစုနှစ်မျိုးနဲ့အကျုံးဝင်သူတူဖြစ်နေပါတယ်။အချင်းပြခြားစားမှုကိုတိုက်ဖြတ်တာနဲ့လူနေမှုအဆင့်တန်းတိုးတက်အောင်လုပ်ပေးတာတွေကြောင့်မြို့တော်နဲ့လူလက်တန်းစားတွေကသူ့ကိုကြိုက်ကြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလမှာတော့သူဟာအလားရှင်မြတ်ကိုစော်ကားတယ်ဆိုတဲ့ဆွဆွဲချက်တွေထွက်လာခဲ့ပြီးလက်ရှိမှာတရားရင်ဆိုင်နေရတာပါ။ပူနာမာရဲ့ပြိုင်ဘက်နှစ်ယောက်စလုံးကတော့မူဆလင်တွေဖြစ်ပါတယ်။
ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးဟာသူ့ရဲ့မွေးရစီဝါတိုက်ဖက်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့တွေဘက်ကမှားယွင်းလှုပ်ဆောင်ခဲ့တာတွေနဲ့လူထုတွေရဲ့ပြစ်တင်ဝေဖန်တာကိုခံခဲ့ရပြီးတဲ့နောက်သူ့ရဲ့လှုပ်ရှားမှုအရှိန်ကိုပြန်ပြီးလျှော့လိုက်ပါတယ်။စကားကိုခက်ကြမ်းကြမ်းပြောတဲ့မြို့တော်ဝင်ဟောင်းတဦးဖြစ်သူအသက်82နှစ်အရွယ်သမ္မတဒူတာတေးကမွေးရစီဝါရာဇဝတ်ကောင်တွေနဲ့သုံးဆွဲသူတိုင်းကိုရှေ့လာနောက်ဆုံးထားပြီးတော့တုတ်တင်ရှင်းလင်းပြမယ်လို့ကတိပြုပြောဆိုထားတာပါ။တိုင်မဲ့ပြီးခဲ့တဲ့ဇန်နဝါရီလနောက်ပိုင်းမှာပဲသမ္မတဒူတာတေးရဲ့မူရင်စေဝါတိုက်ဖျက်ရေးလှုပ်ရှားမှုတွေကိုရဲတပ်ဖွဲ့ကယာယီရက်ဆိုင်လိုက်တဲ့အကြောင်းသမ္မတရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကဒီမနီလာမြို့တော်မှာရှိတဲ့ဖိလစ်ပိုင်နိုင်ငံတော်ရဲတပ်ဖွဲ့ဌာနချုပ်ကမ်ခရီးမှာတောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်တယောက်ပြန်ပြီးဆွဲထိန်းသိမ်းခံရပြီးတော့မှားယွင်းတပ်ဖြတ်ခံရတဲ့ဖြစ်ရပ်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာဒီရဲတပ်ဖွဲ့ကမူရင်စေတိုက်ဖျက်ရေးလုပ်ငန်းတွေကိုယက်ဆိုင်လိုက်တာလည်းဖြစ်ပါတယ်။အဲ့ဒီဖြစ်ရကြောင့်ပဲသူ့အဆိုဒီရဲဌာနအတွင်းအကျင့်ဆိုးတွေရှိနေတယ်လို့ဆိုပြီးတော့ဒါကိုအမြင့်ပြတ်တဲ့အထိကန့်တွယ်သွားမယ်လို့သမ္မတဒူတာတေးကပြောခဲ့ပါတယ်ရှင်
။အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးရဖို့အတွက်မှာနှစ်နိုင်ငံရှင်တွဲနေထိုင်ရေးဆိုတဲ့နီလန်အတိုင်းမဖြစ်မနေသွားဖို့မလို့ပဲဒီကိစ္စဟာသက်ဆိုင်တဲ့ဘက်နှစ်ဖက်ကဆုံးဖြတ်ရမယ့်ကိစ္စဖြစ်တယ်လို့သမ္မတအိမ်ပြည်တော်အကြီးအကဲတာဝန်ရှိသူတူကအင်္ဂါနေ့မှာပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဒီကနေ့ဝါရှင်တန် DC မြို့တော်ကိုရောက်မလာခင်မှာပဲအဲ့ဒီအကြီးအကဲတာဝန်ရှိသူကသတင်းထုတ်တွေကိုပြောတာပါ။ငင်းချမ်းကြီးဘယ်လိုဖြစ်ရမလဲဆိုတာမျိုးအမေရိကန်အနေနဲ့သတ်မှတ်မှာမဟုတ်ဘူးလို့ဆိုပါတယ်။ငင်းချမ်းကြီးမရတဲ့နှစ်နိုင်ငံရှင်တွဲနေထိုင်ရေးအဖြစ်ဟာဘယ်သူမှလူချင်းနဲ့ညီမှန်းချက်မဟုတ်ပါဘူးလို့တာဝန်ရှိသူကပြောပါတယ်။နှစ်ဖက်စလုံးကလူလာရဲဆိုရင်နှစ်နိုင်ငံရှင်တွဲနေတဲ့အဖြစ်ပဲဖြစ်ဖြစ်တခြားတစ်ခုပဲဖြစ်ဖြစ်ဘယ်လိုပုံမျိုးနဲ့ပဲဖြစ်ဖြစ်ငင်းချမ်းကြီးရဖို့ကညီမှန်းချက်ပါသူတို့ကိုကျွန်တော်တို့ကူညီတော့ပါမယ်လို့လည်းအဲ့ဒီတာဝန်ရှိသူကပြောပါတယ်။
မြေပြင်ကနေပြစ်လွတ်တဲ့ cruise ပဲထိန်ဒုံးကြီးတစ်စင်းကိုရုရှားဆွေရကနေရာချထားလိုက်တာကြောင့်ဒါဟာအနှစ်30ကျော်ချုပ်ဆူထားတဲ့သဘောတူစာချုပ်ကိုချိုးဖောက်လိုက်ကြပဲလို့အမေရိကန်အိမ်ပြည်တော်အရာရှိတဦးကပြောပါရယ်ကီလိုမီတာ900ကနေ9500အထိမြေပြင်ကနေဒီပြစ်လွတ်နိုင်တဲ့ဘဲဒုံးကြီးကိုမှပိုင်ဆိုင်တာထုတ်လုပ်ကြဒါမှမဟုတ်စံတက်တာတွေကိုခွင့်မပြုတဲ့တလက်ပြစ်နျူကလ িয়ার လက်နက်အင်အားဆိုင်ရာသဘောတူညီချက်ကို1989ခုနှစ်မှာအမေရိကန်နဲ့ရုရှားနှစ်နိုင်ငံအကြားသဘောတူလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။ဒါပေမဲ့ရုရှားကဒီသဘောတူညီချက်ကိုချိုးဖောက်ပြီးတော့ဒုံးကြီးစံတက်ထုတ်လုပ်ကြတွေလုပ်ခဲ့တယ်လို့ဆိုပြီး2014ခုနှစ်တုန်းကလည်းအမေရိကန်ကဖြစ်တင်ပြောခဲ့ပူပါတယ်။ဒါပေမဲ့ရုရှားကတော့ဒီဆွဆွဲချက်တွေကိုညှင်းချပါတယ်။အခုလေဒီရုရှားဟာသူ့ရဲ့ cruise ဒုံးကြီးကိုနေရာချလိုက်တယ်လို့ဆိုတာသိကြတဲ့အကြောင်းအင်ဂျီရောအရာရှိကမနေ့ကအင်္ဂါနေ့မှာအတည်ပြုပြောပါရယ် ရုရှားရဲ့ဒုံးကျည်နေရာချထားမှုနဲ့ပတ်သက်လို့ပထမဆုံးသတင်းရေးသားခဲ့တဲ့ New York Times သတင်းစာကလည်းရုရှားနိုင်ငံကကာပူစတင်ရာဒုံးကျည်စံတပ်စခန်းမှာတားမြစ်ထားတဲ့ cruise boat ထင်းဒုံးကျည်တွေတရင်တရင်စာရှိတယ်လို့ဆိုပါရယ်ဒုံးကျည်နောက်တစ်စင်းကိုလည်းပြီးခဲ့တဲ့ဒီဇင်ဘာလတုန်းကနိုင်ငံတဲကနေတခြားနေရာမှာရှိတဲ့စကန်တခုကိုရွှေ့ခဲ့သေးတယ်လို့ပြောပါရယ်ဒီသတင်းနဲ့ပတ်သက်လို့တော့အမေရိကန်နိုင်ငံသားရဲ့ဌာနကအတိမပြုပါဘူးဒါပေမဲ့ဒီအစောပိုင်းဆွဆွဲခဲ့တယ်လို့ပဲရုရှားဟာနှစ်နိုင်ငံသဘောတူညီချက်ကိုချိုးဖောက်နေတယ်လို့ရုရှားနိုင်ငံသားရဲ့ဌာနပြောခွင့်ရမာ့ခ်ထုံနာကပြောပါရယ်ရှင
်ဂါဇစ္စတန်နိုင်ငံမှာဒီကနေ့လို့ဖို့စီစဉ်ထားတဲ့ဆီးရီးယားညီညာရေးဆွေးနွေးပွဲတွေကိုမနက်ဖြန်အထိရွှေ့ဆိုင်ထားပါရယ်ဘာကြောင့်ရွှေ့ဆိုင်တာလဲဆိုတဲ့ပေါ်ဂါဇစ္စတန်နိုင်ငံသားရဲ့ဌာနကရှင်းလင်းချက်မပေးပါဘူးအစတနာမျိုးတော်မှာလုံးမဲ့ဆွေးနွေးပွဲတွေမှာအဓိကအကြောင်းအရာကတော့ဒီဇင်ဘာလကမှစပြီးအသက်ဝင်ခဲ့တဲ့ဒစီတပိုင်းအပြစ်ခတ်ရစေဖြစ်ပါတယ်။အစတနာမျိုးတော်မှာပဲဇန်နဝါရီလကလုပ်တဲ့ဆွေးနွေးပွဲမှာတော့ရုရှား၊အီရန်၊တူရကီသုံးနိုင်ငံကအပြစ်ရသဘောတူညီချက်ကိုစောင့်ကြည့်ပေးဖို့သဘောတူခဲ့ကြပါတယ်ခင်ဗျာ
။ကိုကျော်သိန်းနဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတော့ပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာဒုက္ခသည်တွေကိုအမေရိကန်မှာလာရောက်အခြေချဖို့ဆက်ပြီးလက်ခံသွားမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ထိုင်းမလေးရှားအင်ဒိုနီးရှားနဲ့အိန္ဒိယမှာရှိနေတဲ့ UNHCR ကအသိအမှတ်ပြုထားပြီးတော့မြေကပြောင်စုကစီစစ်ထားတဲ့မြန်မာဒုက္ခသည်တွေကိုအမေရိကန်မှာလာရောက်အခြေချဖို့ဆက်ပြီးလက်ခံသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနက VOA ကိုပြောပြပါတယ်။ January 29ရက်နေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်သမ္မတ Trump ရဲ့ပြည်ဝင်ခွင့်သတ်မှတ်အမိန့်ကိုပြည်ထောင်စုခရိုင်တရားရုံးကတားမြစ်ခဲ့ပြီးတဲ့နောက်ဒီအမိန့်ပြန်ပြီးခွင့်ပြုဖို့ Trump အစိုးရအဖွဲ့ရဲ့အယူခံဟာလည်းပေးချခံထားရခြင်းအတွက်မှာမြန်မာဒုက္ခသည်တွေကိုအမေရိကန်ကိုလာရောက်အခြေချနိုင်ဖို့စီစဉ်ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။အပြည်ဆောင်ကိုမန်အင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ်
။သမ္မတထရမ့်ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကြေညာချက်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်မြန်မာဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုထဲလာဖို့လက်ခံနေတဲ့အခြေအနေကိုAmerican Nangan Jai Thana Pyokwinya Amyudamika VOA ko akhu lu pyo bare.
On January 27th, President Trump signed an executive order.
Tu pyo twa da ga January la 29 yan ni ma Tamara Trump ye piwin kwe ya yi paipin ne amei thau pyan che a ya Rohingya dukkha de ri a pa win American pi thong su ma la ya che cha me dukkha de ri ye season paw ma thik khai mu ri shi ka bare.ဒါပေမဲ့လို့ February 3ရက်နေ့မှာပြည်ထောင်စုခရိုင်တရားရုံးကနေတမရရဲ့အဲ့ဒီအမိတ်ကြေညာချက်ကိုတားမြစ်ခဲ့ပြီးတဲ့နောက်အစိုးရဘက်ကလည်းပြန်ပြီးအယူခံတင်ထားတဲ့အချိန်အတွင်း American ပြည်ထောင်စုမှာလာရောက်အခြေချမဲ့ဒုက္ခသည်အစီအစဉ်ကနေ Rohingya အပါအဝင်ကမ္ဘာတဝန်းကလာမဲ့ဒုက္ခသည်တွေကိုလက်ခံနေပါတယ်။ဒါကြောင့်အဲ့ဒီအစီအစဉ်ကတဆင့်ဒုက္ခသည်တွေဟာ American ပြည်ထောင်စုကိုဝင်လာနေပါပြီလို့ပြောသွားတာပါ။ဒီတော့တွင်အင်ဒိုနီးရှားနိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုမှလာရောက်အခြေချဖို့နိုဝင်ဘာလအတွင်းစတင်ခဲ့တဲ့အစည်းအဝေးကိုဒီသတင်းပတ်အတွင်းပြန်ပြီးအကောင့်ထဲပေါ်ဆောင်ရွက်နေကြောင်းဆူမာထရာကျွန်းမြောက်ပိုင်းမီဒန်မြို့မှာရှိတဲ့အမေရိကန်ကောင်စီဝင်ရုံးကပြောပါရယ်သူတို့ဘယ်ချိန်ရောက်လာမလဲဆိုတာအတိအကျပြောလို့မရပေမဲ့အကြမ်းဖျင်းအပြင်18လကနေ24လအတွင်းအမေရိကန်ပြည်ထောင်စုကိုရောက်လာကြမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ပြောခွင့်ရအမျိုးသမီးကအခုလိုပြောပါတယ
် We don't break down time of arrival by nationality
သူပြောသွားတာကတော့အမေရိကန်ပြည်ထောင်စုကိုရောက်လာဖို့အချိန်နဲ့ပတ်သက်ပြီးတော့နိုင်ငံသားအလိုက်ကျမတို့ခွဲခြားသတ်မှတ်ထားတာမျိုးမရှိပါဘူးကုလသမဂ္ဂမဟာမင်းကြီးရော UNHCR ကလွှဲပြောင်းပေးလိုက်တဲ့အချိန်ကစပြီးအမေရိကန်ပြည်ထောင်စုကိုရောက်လာဖို့ကြက်မြချင်းအပြင်18လဒါမှမဟုတ်24လအထိကြာမြင့်ပါတယ်လို့သူကပြောသွားတာပါတဆက်တည်းပဲမြန်မာဒုက္ခသည်တွေကိုဘယ်ပြည်နယ်တွေမှာလက်ခံထားမလဲဆိုတဲ့မေးခွန်းကိုတော့
So refugee placements are made on a case by case basis
သူပြောသားတာကအမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေအခြေချနေထိုင်မဲ့အစီအစဉ်ဟာတဦးချင်းစီရဲ့အခြေအနေပေါ်မှာမူတည်ပါတယ်ဆိုလိုတာကအမေရိကန်ကိုဒုက္ခသည်တွေလာတော့မယ်ဆိုရင်သူတို့တဦးချင်းစီဒါမှမဟုတ်မိသားစုအလိုက်ပေါ်မှာဘယ်နေရာကအကောင်ဆုံးတင့်တော်မလဲဆိုတာကိုကျမတို့ကြည့်ပါတယ်အမေရိကန်ကိုဒုက္ခသည်တွေစပြီးရောက်လာချိန်မှာသူတို့ရက်တီနိုင်ရေးအတွက်အကူအညီပေးနိုင်တဲ့မိသားစုဝင်တွေဆွေမျိုးသားချင်းတွေရှိတဲ့နေရာကိုအဓိကထည့်သွင်းစဉ်းစားပြီးတော့ဆုံးဖြတ်ပါတယ်လို့ပြောသွားတာပါအင်ဒိုနီးရှားနိုင်ငံကိုလွန်ခဲ့တဲ့နှစ်နှစ်လောက်ကလှေတွေနဲ့ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေကအမေရိကန်မှာအခြေချဖို့ခွင့်ပြုချက်ရထားသူတွေအတွက်အမေရိကန်ပြည်ထောင်စုကိုဝင်ခွင့်ရဖို့အဲ့ဒီမှာရှိနေတဲ့အမေရိကန်ကောင်စစ်ဝင်ရုံးကစီစဉ်နေတာဖြစ်ပါတယ် အလားတူအမေရိကန်ပြည်ထောင်စုကိုသွားဖို့စောင့်ဆိုင်းနေတဲ့မလေးရှားနိုင်ငံက UNHCR အသိမှတ်ပြုထားပြီးအမေရိကန်ပြည်ထောင်စုကစီစစ်ထားတဲ့မြန်မာနဲ့ရိုဟင်ဂျာဒုက္ခသည်တချို့လည်းအမေရိကန်ကိုထွက်ခွာခွင့်ဒီရက်ပိုင်းတွင်ရရှိထားပြီဖြစ်ကြောင်းဒုက္ခသည်အရေးဆောင်ရွက်ပေးနေတဲ့ Rohingya Society in Malaysia ဥက္ကဋ္ဌဖြစ်သူ Faisal ခေါ်ပုံမင်းနိုင်ကပြောပါတယ်
ဒီပါချာတက်ကိုစောင့်နေကြတဲ့လူတွေထဲမှာဒီကြားထဲမှာတော့ရပုံတရားနဲ့ဆက်ဆောင်အောင်မယ်ဆိုပြီးတော့ပြောလာတော့လူတွေကဟိုတမျိုးဖြုတ်သွားတာပေါ့နောက်ပိုင်းဒီကြားထဲမှာပဲကျွန်တော်မိတ်ဆွေတယောက်ရဲ့တခြားလူတွေရဲ့အဲလိုညာပဲတခြားလူတွေရဲ့သူတို့ဒီပါချာတက်ပြလိုက်တယ်သူတို့ဒီပါချာတက်တမနာပြန်အထမတော့သူတို့ဆိုင်ညံထားတယ်အဲ US ကို restrict လုပ်တဲ့ထဲမှာပြောရမယ်ဆိုလို့ရှိရင်ဒီ UN ရဲ့စည်းရင်းရှိတဲ့ထဲကနေသူတို့ကအခုချိန်လေးပေါ့နော်လူ3000ကျော်လို့ပဲသူတို့ကဒီ research လုပ်တာပေါ့လို့ဟိညာ။ဟိုချင်းနေရာတော့များတာပေါ့။ချင်းနေရာဆို Christian ဆိုတော့ဟိုဘက်ကနေ sponsor တွေပါရတယ်ဆိုတော့ဟိုသူတို့တွေ့တော့ဒီနေ့အဲ့လောက်ကြံစည်မရှိနိုင်ဘူး
။ပြီးခဲ့တဲ့နှစ်အောက်တိုဘာလကနေဒီနှစ် January လအထိ American ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရခဲ့တဲ့မြန်မာဒုက္ခသည်စုစုပေါင်း2300ကျော်ရှိပါတယ်ရှင
်။ main engineer နဲ့ဆက်ထားတာပါ။ခုတစ်ခါမှာတော့တိုင်းဒေသတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးပါမယ်။ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေသကုန်းချမ်းမြို့နယ်အတွင်းမှာဒီရက်ပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်ခဲ့သလိုမော်ထိုက်ဒေသမှာအစိုးရတပ်ဖက်ကလူသူလက်နက်အင်အားတွေဖြည့်တင်းတဲ့အကြောင်းကိုကိုကန်တပ်ဖွဲ့ဘက်ကပြောပါရယ်ဒီတိုက်ပွဲတွေစတင်ခဲ့တာတလနီးပါးရှိနေပြီဖြစ်ပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ကိုကန်ဒေသအတွင်းကတိုက်ပွဲတွေဟာဇန်နဝါရီလတတိယပတ်လောက်ကစတင်ခဲ့တာဖြစ်ပြီးဒီရက်ပိုင်းတွေအတွင်းတိုက်ပွဲတွေကတော့လောက်ကိုင်းနဲ့မော်ထိုက်ကြားမှာဖြစ်ပွားခဲ့တယ်လို့ဆက်လက်ပြီးပြင်းထန်လာမဲ့အခြေအနေတွေလည်းရှိနေပါတယ်။ကိုကန်ဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲနဲ့စီးရဲအခြေအနေကို MNDAA ခေါ်ကိုကန်တပ်ဖွဲ့တပ်မဟာ111ကအရာရှိတဦးကအခုလိုပြောပါတယ
်။ဟောကဲပါခေါ်တာမော်ထိုက်ကြားတယ်ဒါလို့မော်ထိုက်တဲ့ဖဲမှာတော့အများကြီးလာတယ်အခုအခြေအနေဆိုရင်အခုဆိုရင်ညံသူတော့အများတိုက်လာတယ်တိုက်လာတယ်ဆိုတော့ခုရောသူပြီးစီတော့လာရှူထားတယ်လူတော့တိုက်လာတယ်သူဆိုရင်တမလည်းခုခုတမငါငါအကခဆက်ချော့အတော့စကားကတည်းကစနေရောက်ပြီဒီမှာဒီနော်တကြီးတော့တုံးခါလည်းခါနာလာတယ်အခုတော့ဒီလိုလည်းနေကြည့်တော့အများကြီးပို့လာတယ
်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတလားနီးပါးကြာမြင့်လာပြီဖြစ်ကြောင်းလည်းပြောပါတယ်
တဲ့တော့တခုနဲ့တလားစကူရဖြစ်နေကြခုတော့တလားရှိပြီတလားဆိုတရေတော့မနာဘူးအခုတော့နည်းနည်းပဲနားနေတယ
်ဒီတိုက်ပွဲတွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကကချင်ပလောင်ကိုးကန်းနဲ့ရခိုင်တပ်ဖွဲ့တွေစုပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကော့ခိုင်မုံကိုဒေသတွေမှာထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ကျေပြန့်လာတာလည်းဖြစ်ပါတယ်ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာလောက်ကင်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နီနိုင်ကတိုက်ပွဲတွေရက်ဆိုင်ပြီးစပွဲဝိုင်းမှာဖြည့်ရှင်းစေလို့ကြောင့်အခုလိုပြောပါတယ်
။ဟွန်ဝိုင်းနဲ့မော်ထိုင်ပြောပါပေါ့ကျွန်တော်တို့အုပ်စုနဲ့အုပ်စုမှာဖြစ်နေကြတယ်လို့ပြောတယ်။ကုန်းချမ်းမဲဆန္ဒနဲ့မြင့်မှာဖြစ်တာပေါ့။အတိအကတော့ကျွန်တော်တို့27ပြည်လုံးဒုတိယပတ်မှာနော်ကျွန်တော်တို့အကုန်လုံးပါဝင်ဆွေးနွေးဖို့ပဲကျွန်တော်ကတော့ဖြည့်ဆင်းချင်တာပေါ့။အဲ့ဒါကအဖွဲ့တွေလည်းကျွန်တော်တို့နိုင်ငံတော်အတိုင်းပြန်ခံဖို့ကိုပြောတယ်လို့ပဲလေပွဲဝိုင်းပေါ်ရောက်ဖို့ပဲပွဲဝိုင်းပေါ်ရောက်လို့ရှိရင်တော့တောင်းဆိုချက်တွေပြောအဲ့ဒါမှအဖြေပေါ်လာမှာပေါ့ဒီတိုင်းပဲတိုက်နေလို့ရှိရင်တော့ကျွန်တော်တို့နိုင်ငံတော်ကြီးကဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံတော်ကြီးကိုရောက်ဖို့တော့မလွယ်သေးဘူးပေါ့ဗျာ
ဒီရပိုင်းအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာလည်းအစိုးရတပ်မတော်နဲ့ TNLA ခေါ်ပလောင်တပ်ဖွဲ့နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်မြန်မာပြည်မှာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့22ဖွဲ့ရှိနေပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အဖွဲ့15ဖွဲ့ကိုဖိတ်ခေါ်ခဲ့ပါတယ်15ဖွဲ့အနက်မှာမှ10ဖွဲ့ကသာလက်မှတ်ရေးထိုးခဲ့တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်တဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကိုဖိတ်ခေါ်တာမရှိခဲ့ပါဘူး NCA မှာပါဝင်လက်မှတ်ရေးထိုးတာကြောင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုလည်းတယောက်ခွင့်မရှိခဲ့ပါဘူးဒီအပေါ်မှာတော့ဦးကျော်နေနိုင်ကအခုလိုတုံ့တက်ပါတယ
်နှစ်ဖက်စလုံးကြိုးစားပြီးဖို့တော့လူလိမ့်မယ်လို့ကျွန်တော်တို့ကဒီလိုပဲတုံ့တက်လို့ရမှာပေါ့
ပြီးခဲ့တဲ့ပြည်ထောင်စုရဲ့အခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကလက်နက်ကိုင်အဖွဲ့တွေအားလုံး NCA မှာပါဝင်လက်မှတ်ရေးထိုးပြီး27ရာစုပင်လုံမှာပါဝင်ဖို့တိုက်တွန်းထားပါတယ် ဒီလ6ရက်နေ့ကကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးက27ရာစုပင်လုံကိုဖေဖော်ဝါရီလ28ရက်မှာကျင်းပဖို့ရာထားခဲ့ပေမဲ့အခုအခါမှာတော့မတ်လဒုတိယပတ်အတွင်းကိုရွှေ့ဆိုင်းဖို့ပြင်ဆင်ထားပါတယ်လက်ရှိကိုကန့်ဒေတာမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွဲဆုံဆွေးနွေးဖို့အတွက်တရုတ်အစိုးရကိုယ်စားလှယ်ကဇန်နဝါရီလအတွင်းဂျောင်းဝင်ညှိနှိုင်းဆောင်ရွက်ခဲ့တဲ့နောက်ဖြစ်ပွားခဲ့ပြီးတွဲဆုံဆွေးနွေးဖို့ကတော့အခုအချိန်ထိညှိနှိုင်းနိုင်တာမရှိသေးပါဘူး
။ကုမုဇော်တင်ပေးဖို့ထားတာပါ။ခုထွန်မှာလည်းမွန်ပြည်သက်ပါတီနဲ့မြန်မာတက်မတော်ကြားဆက်ဆံရေးကိုကြည့်အောင်ပါ NCA အပြည့်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့မွန်ပြည်သက်ပါတီနဲ့မြန်မာတက်မတော်တို့အကြားဆက်ဆံရင်တင်းမာနေတဲ့အချိန်ဒီမှာပဲမြန်မာတက်မတော်ကနေပြီးတော့ဖျားသုံးစုတန်ပြူစီရဲ့လမ်းပေါ်မှာမွန်ပြည်သက်ပါတီအကောက်ခွန်ဂိတ်စခန်းတစ်ခုကိုရုပ်သိမ်းပေးဖို့ညွှန်ကြားလာတာကြောင့်မနေ့ကဖယ်ရှားပေးရတယ်လို့မွန်ပြည်သက်တာဝန်ရှိသူကပြောပါရယ်လက်ရှိဖျားသုံးစုဒေတာမှာမွန်ပြည်သက်ပါတီနဲ့မြန်မာတက်မတော်တို့ကြားစီရင်အသည့်အနေထားမှာရှိနေကြတယ်လို့ဒေတာကန်တွေကလည်းစစ်ဖြစ်မှာကိုစိုးရိမ်နေကြပါရယ်ထိုင်းချေဆိုင် view မြန်မာပိုင်းသတင်းတောက်နတ်ကွင်းအင်ကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်တံပြူစရာကလန်းပေါ်မှာရှိတဲ့မွန်ပြည်သက်ပါတီရဲ့အကောက်ခွန်ဂိတ်စခန်းတစ်ခုကိုမြန်မာတပ်မတော်ကလည်းရုတ်သိမ်းဖို့ညွှန်ကြားချက်ကြောင့်မနေ့ကမွန်ပြည်သက်ပါတီရဲ့ဖျားတောင်ဂိတ်နဲ့ဇင်းတပင်ဂိတ်ကိုဆုတ်ခွာခဲ့ရတယ်လို့ဖျားသုံးစုမြို့ဆက်ဆံရေးတာဝန်ခံနိုင်ဆိုင်ရော့ကပြောပါတယ်။အဲ
ဒါကဘယ်လိုကစူဆိုချက်လည်းကလာလားဒီဘောကနောက်နဲ့ဒီဘောကနောက်နဲ့ကျလာပြီ။အခုပဲ
ကနေသူပြောသွားတာကတော့သူတို့စစ်သားကနေနောက်ဆုတ်ခိုင်းတယ်ဂိတ်ကိုရုတ်သိမ်းခိုင်းတာပေါ့ဖျားတောင်ဂိတ်နဲ့ဇီးတပင်ဂိတ်တစ်ခုစလုံးပဲအရှိတောင်တန်းစစ်ဌာနချုပ်တိုင်းမှုကညွှန်ကြားလာတယ်လက်ရှိဒီဂိတ်နေရာတွေကိုမြန်မာတပ်မတော်ဗဲဒကနေရာယူထားတယ်ဒီဂိတ်တွေဟာလည်းအရင်ကသူတို့တားမြစ်တာရှိတယ်အခုတော့သူတို့အကွက်ရသွားတာပေါ့ဆိုပြီးမွန်ဘာဒါနဲ့ပြောဆိုသွားတာပါအရှိတောင်တန်းစစ်ဌာနချုပ်တိုင်းမှုရဲ့ညွှန်ကြားချက်အရမွန်ပြည်သက်ပါတီဘက်ကနေဖျားတောင်ဂိတ်နဲ့ဇီးတပင်ဂိတ်ကိုမနေ့ကဆုတ်ခွာခဲ့တာပါတံမြူစီရစီနေပင်ဂိတ်ကိုတော့မြန်မာတပ်မတော်ခက်လိုက်ရ24တပ်ကအင်အား60ခန့်နဲ့နေရာယူထားတယ်လို့မွန်ပြည်သက်ပါတီတံမြူစီရမြို့နယ်အုပ်ချုပ်ရေးတာဝန်ရှိသူတို့ကပြောပါတယ်မြန်မာတပ်မတော်ဘက်ကတော့လက်ရှိမွန်ပြည်သက်ပါတီအောက်ခွန်ဂိတ်ခါအရင်ကသဘောတူတတ်မှတ်ထားတဲ့ကွင်ဒေတာမဟုတ်တဲ့အတွက်မွန်ပြည်သက်တပ်တီတတ်သိမ်ကွင်ဘက်ကိုစုတ်ခွာဖို့ညွှန်ကြားလာတယ်လို့လည်းဖျားသုံးစုဆက်ဆံရေးတာဝန်ခံနိုင်ဆက်ရော့ကပြောပါတယ်လက်ရှိမှာနှစ်ဖက်တကြားဆက်ဆံရေးတင်းမာနေပေမဲ့တိုက်ပွဲဖြစ်ပွားခြင်းတော့မရှိသေးပါဘူးနှစ်ဖက်စီရေးတင်းရှိနေတဲ့အခြေအနေမျိုးမှာရှိနေပါတယ်ဖျားသုံးစုမြို့ဝင်ထွက်တယ်မှာမြမတမတော်ကနေလုံချုံရေးသုံးမြစ်ချထားတယ်လို့စစ်ဆေးမှုတွေပိုသုံးများလာနေတယ်လို့ဖျားသုံးစုမြို့ခံသူကမော်မာတာနဲ့အခုလိုပြောပါတယ
်တော့တမတော်ပေါ်ကဝန်နာပြီးသူစစ်တော်တမန်
ကမြို့ဝင်ထွက်မှာတမတော်ကနေအင်အားတိုးချထားတာတွေတွေ့ရတယ်ကားတွေဆိုင်ကြီးတွေစစ်ဆေးမှုတွေများလာတယ်ဖျားတောင်ဘက်မှာရောစီးနပင်ဘက်တွေမှာတမတော်ကအင်အားတိုးချလာတယ်ဒေသခံတွေကတော့တိုက်ပွဲဖြစ်မှာကိုစိုးရိမ်နေကြတယ်နှစ်ဖက်လုံးကစီရီအတက်အနေထားမှာတတိရှိရှိနဲ့နေနေတာကိုတွေ့ရတယ်
။ဖျားသုံးစုမြို့နယ်မှာလည်းနှစ်ဖက်တပ်တွေစီရီတဲ့အနေထားကြောင့်ဈေးဆိုင်တချို့ပိတ်ထားရပြီးဒေသခံတွေကလည်းကြောက်လန့်နေတယ်လို့ဝိညာဉ်သနာရွှေဆိုင်ပိုင်းဆိုင်ကိုလုံးကပြောပါရယ်။ဒါ့အပြင်ဖျားသုံးစုဝန်ကြီးဒေသကြေးရွာတွေဖြစ်တဲ့ကြံတော်ဂျပန်ရီတွင်တိုက်ရင်သုံးစားတဲ့ကြေးရွာသားတွေကလည်းနှစ်ဖက်တိုက်ပွဲဖြစ်လာမဲ့ရေးကိုစိုးရိမ်နေကြတယ်လို့အထုတ်ပိုးတွေပြင်ဆင်နေကြတဲ့အခြေအနေမှာရှိနေပါရယ်။ဒီနေ့မနက်မှာလည်းရေးမြို့မှာရှိတဲ့မွန်ပြည်သက်ပါတီရေးဆက်ဆံရေးယုံကိုမြန်မာတပ်မတော်အဖွဲ့ကနေဝင်ရောက်စစ်ဆေးပြီးလက်နက်တွေကိုရှာဖွေနေတယ်လို့ဒေသခံခရိုင်ကော်မတီဝင်သူကပြောပါရယ်မွန်ပြည်သက်ပါတီရဲ့80ချိန်မြောက်မွန်မြူရန်နေ့မှာစစ်ရေးပြခန်းနာတွေမလုဆောင်ဖို့မြန်မာတပ်မတော်ကနေညွှန်ကြားချက်ပေးလာတဲ့ပုံမှာမွန်ပြည်သက်ပါတီဘက်ကလက်မခံပယ်ချခဲ့တဲ့အတွက်မြန်မာတပ်မတော်ကနေအကြကင်လာတယ်လို့လည်းမွန်ပြည်သက်ပါတီရာရှိသူကပြောပါရယ်လက်ရှိပြဿနာပြည်လဲရေးတဲ့မွန်ပြည်သက်ပါတီ NSP ကတာဝန်ရှိသူတွေဆက်လက်ကြိုးပမ်းသွားမယ့်အခြေအနေမှာရှိနေပါတယ်။မွန်ပြည်သက်ပါတီကလက်ရှိမြန်မာအစိုးရနဲ့လည်း NCA ပြည်ရစာချုပ်လက်မှတ်ရေးသိုးခြင်းကိုလက်မခံညှင်းပယ်ထားတဲ့ UNSC ကိုညီညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်လည်းဖြစ်ပါတယ်။မွန်ပြည်သက်ပါတီက1995ခုနှစ်မှာနဝရစစ်အစိုးရနဲ့အပြစ်ခတ်ရက်ဆိုင်ခဲ့ပေမဲ့2010ခုနှစ်မှာနေကြာစောက်သအသွင်ပြောင်းရေးကိုလက်မခံခဲ့လို့အပြစ်ရရေးပြက်ပြက်ခဲ့ပေမဲ့2012ခုနှစ်မှာပြည်내ပြည်ထောင်စုအစ်စ်အပြည့်ရလက်မှတ်ရေးသိုးထားတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ငံသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့အမေရိကန်နိုင်ငံရင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Michael Flynn ရာထူးကနှုတ်ထွက်ဖို့သမ္မတ Trump ကပြောဆိုတာဖြစ်တယ်လို့အင်ဗီရိုကပြောပါတယ်။ Mr. Flynn အနေနဲ့ဥပဒေကြောင်းနဲ့မကိုက်ညီညာတွေလုပ်ခဲ့တာကြောင့်မဟုတ်ဘဲနဲ့သမ္မတကမယုံကြည်တော့တာကြောင့်အခုလိုနှုတ်ထွက်ဖို့ပြောဆိုခဲ့တာပါ။အမေရိကန်ဆိုင်ရာရုရှားသံအမတ်နဲ့ပြောဆိုဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးဒုသမ္မတကိုထိန်ချန်ပြောဆိုကြတာနဲ့ပတ်သက်ပြီးတော့တိထားအကြောင်းကိုအင်ဗီရိုကပြောပြီးတော့လွတ်တော်အမတ်တချို့ကလည်းဒီအကြောင်းစုံစမ်းစစ်ဆေးပေးဖို့ပြောဆိုနေကြပါတယ်။အင်ဗီရိုဆိုင်ရာ VOA သတင်းတောက် Mary Alice Selena ပေးပို့တဲ့သတင်းကိုကိုအောင်ကတင်ဆက်ပေးပါမယ်။
မျိုးသားလူမျိုးရေးအကြံပေးမိုက်ခဲဖလင့်အနေနဲ့ယာရုကနေနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ့်ကတင်လာနေမှပြောဆိုလိုက်တာပါ။လွန်ခဲ့တဲ့ဒီဇင်ဘာလအတွင်းရုရှားတာမတ်နဲ့ဖုံးပြောခဲ့တဲ့ကိစ္စဒုသမ္မတကိုတင်ပြတာမှာမစ္စဖလင့်ကထင်ချင်ပြောဆိုခဲ့တာနဲ့ပတ်သက်လို့သတင်းပတ်တချို့အချိန်ယူသုံးသပ်ခဲ့ပါရယ်။အင်ဘီရောပြောခွင့်ရရှောင်းစပိုက်ဆာက
We got to a point not based on
ကျွန်တော်ထောက်ပြချင်တာကတော့ဥပဒေကြောင်းရမဟုတ်ပေမဲ့ယုံကြည်မှုနဲ့ဆိုင်တဲ့နေရာမှာသမ္မတနဲ့ဗိုလ်ချုပ်ကြီးဖလင်တို့ကြားယုံကြည်မှုပြပြလာပြီးတော့သူ့အနေနဲ့အပြောင်းလဲလုပ်ရမယ်ဆိုတဲ့အနေထားရောက်လာပါတယ်
။ရုရှားပေါ်ပိတ်ဆို့တန်ခတ်ထားတာနဲ့ပတ်သက်လို့ရုရှားတမ်မတ်ကိုပြောဆိုခဲ့တာမရှိဘူးလို့မစ္စဖလင်ကပြောဆိုထားခဲ့တာပါ။ဒါပေမဲ့လည်းသူဟာပြောဆိုခဲ့တယ်လို့လွန်ခဲ့တဲ့ဇန်နဝါရီလအတွင်းတရားရေးဌာနကအင်ဗီရိုကိုအကြောင်းကြားခဲ့ပါတယ်။အင်ဂျီရောပုံမှန်သတင်းလာရှင်းလင်းပွဲအတွင်းဒီကိစ္စတွေနဲ့ပတ်သက်လို့အသေးစိတ်မပြောပေမဲ့တခြားအကြောင်းရင်းတွေလည်းရှိနေပါသေးတယ်
။ The evolving and eroding level of
စစ်စစ်ပြောင်းလဲလာပြီးယုံကြည်မှုပြပြလာတာကြောင့်ဒီလိုခြေနေတိရောက်လာတာဖြစ်ပြီးတော့တခြားမင်းကုန်ထုတ်ဆရာအကြောင်းအရာတွေလည်းရှိလာတာကြောင့်ဘူချူကြီးဖလင်နှုတ်ထုတ်ဖို့သမနာကပြောခဲ့တာပါ
။အင်ဂျီရောစုံစမ်းစစ်ဆေးအဖွဲ့အနေနဲ့ဒီကိစ္စနဲ့ပတ်သက်လို့စစ်ဆေးရမှာဥပဒေကြောင်းအရာဖောက်ဖျက်ခဲ့တာမျိုးမတွေ့ရဘူးလို့အင်ဂျီရောကပြောထားတာပါ။မစ္စတာဖလင်နဲ့ရုရှားတမ်မတ်တို့ဖုန်းစကားပြောခဲ့တာကိုမစ္စတာထရမ့်အနေနဲ့လည်းဘာမှမသိဘူးလို့ဆိုရတယ်။ဒါပေမဲ့လည်းထိတ်တန့်ရုရှားအရာရှိတွေနဲ့သမ္မတဗလာဒီမီယာပူတင်တို့နဲ့မစ္စတာဖလင်ဟာရင်းနှီးတဲ့ဆက်ဆံရေးရှိတယ်ဆိုပြီးအစိုးရပိုင်းကဆွဆွဲပြောဆိုနေကြတာပါ။ဒီကိစ္စနဲ့ပတ်သက်လို့တီးခြားစုံစမ်းစစ်ဆေးဖို့လွတ်တော်အမတ်တချို့ကလည်းတောင်းဆိုနေပါတယ်။ Republican အလွတ်တော်အမတ် Peter King က
တိုက်တဲ့ question we have to see you know where we go
။ Dr. Beeman ဆရာကြီးရှိနေပါသေးတယ်။ဘာတွေဖြစ်နေလဲဆိုတာကိုကျွန်တော်တို့သိရပါမယ်။တကယ်လို့သာတရားဝင်စုံစမ်းစစ်ဆေးမှုတွေလုပ်မယ်ဆိုရင်ရုရှားပါဝင်ပတ်သက်နေတဲ့ကိစ္စရပ်တွေအပေါ်မှာထောက်လှမ်းရေးအတိုင်းဝိုင်းကစုံစမ်းဖော်ထုတ်သွားမှာပါ
။ Republican အောက်လွှတ်တော်အမတ် Charlie Dent က
My view all along has been that this administration
ဒီဆိုရအဖွဲ့ဟာရုရှားနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတယ်လို့ကျွန်တော်မြင်ပါတယ်။တကယ်ကိုထဲထဲဝင်ဝင်ရှိနေတာပါ။ NATO အဖွဲ့ကိုထိုးခွဲဖို့ပူတင်ကကြိုးပမ်းနေသလိုဥရောပတမကကိုလည်းပြိုလဲအောင်အားထုတ်နေပါတယ်။သူကဒီမိုကရက်တစ်လူပောင်အတိုင်းဝိုင်းကိုပျက်စီးစေချင်နေတာပါ။
ရုရှားပေါ်ကတင်းနင်းသာဆက်ဆံပါတယ်လို့ရှောင်းစပိုက်ဆာကပြောပါတယ
် President Trump has made it very clear
ယူကရိန်းကအကြမ်းဖက်ပြစ်ကတ်တွေရောကြအောင်ရုရှားစုအနေနဲ့ကြိုးပမ်းမှုသူ့အနေနဲ့မျှော်လင့်ကြောင်းသမ္မတ Trump ကရှင်းရှင်းလင်းလင်းပြောထားတယ်လို့အချိန်တည်းမှာပဲရုရှားစုအနေနဲ့တင်းမြတ်ဖို့လည်းသူကလိုလားပါတယ
်အခုခါမှာတော့သမ္မတဟာ Mr. Flynn နေရာမှာအစားထိုးဖို့ယာရာသူ၃ဦးတွေကတဦးကိုရွေးချယ်ရမှာပါဒီအချိန်မှာပဲဘာတွေဖြစ်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့သိရဖို့အထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကစုံစမ်းစစ်ဆေးမှုတွေပြုလုပ်သွားနိုင်ကြောင်းအထက်လွှတ်တော်ခေါင်းဆောင်တွေကခန့်မှန်းထားပါတယ်ခင်ဗျာ
ကောအွန်ဒစ်ဆက်ထားတာပါအခုတခါမှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးပါမယ်ရှင
်မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်ရဲ့အဖေတို့အမေခွဲအကိုတော်ဆက်သူခင်ဂျွန်နမ်အသက်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးမျိုးသမီးတူကိုဖမ်းဆီးထားတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်ကွာလာလမ်ပူးနိုင်ငံတကာလေဆိပ်မှာဒီကနေ့မနေ့ပိုင်းကဖမ်းဆီးလိုက်တဲ့မျိုးသမီးဟာတုံတီဟောင်းဆိုတဲ့အမည်နဲ့ဗီယက်နမ်နိုင်ငံခီးသွွားအထောက်အထားတွေကင်ထားတယ်လို့မလေးရှားရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်အစောပိုင်းကထွက်ထားတဲ့မလေးရှားအစိုးရအာဘော်ဘာနာမသတင်းဌာနရဲ့အွန်လိုင်းသတင်းတပုတ်မှာတော့မလေးရှားရဲတပ်ဖွဲ့ကိုပဲကိုးကားပြီးအဖမ်းခံထားရသူဟာမြန်မာအမျိုးသမီးဖြစ်တယ်လို့ဖော်ပြခဲ့ပါသေးတယ်။ဒါနဲ့ပတ်သက်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကမလေးရှားတာဝန်ရှိသူတွေကိုအတည်ပြုပေးဖို့အကြောင်းကြားခဲ့ပြီးနောက်ပိုင်းထွက်လာတဲ့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာမှဗီယက်နမ်ခီးသွွားလက်မှတ်ကင်ထားတဲ့အမျိုးသမီးဖြစ်ဖော်ပြတာပါ။ NLD ဥပဒေအကြံပေးတရားလွတ်တော်ရှိနေကြည်ဦးကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့ဖြစ်ရပ်မှာအဓိကငွေပေးခိုင်းစေတဲ့လူဟာဒုတိယဘူမူကြီးဟောင်းအောင်ဝင်းခိုင်ဖြစ်ပြီးဒီဆက်ဆက်တရားခံတွေကိုဖမ်းဆီးနိုင်ဖို့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တမ်းပတ်တော်ဆက်လုပ်နေရလို့နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ပါတယ်။ NLD ဥပဒေအကြံပေးဦးကိုနီကိုရန်ကုန်လေဆိပ်မှာဇန်နဝါရီလ29ရက်နေ့ကတနသမားတဦးအနိကက်လုံကြံတက်ဖြတ်ခဲ့တဲ့အမှုနဲ့ပတ်သက်လို့ပြည်မှုကျူးလွန်သူတရားခံကြည်လင်းနဲ့ပြည်မှုကျူးလွန်ရာမှာပူပေါင်းပါဝင်တယ်လို့တန်ကြားရှိထားသူအောင်ဝင်းစော်တို့ကိုဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတရားဝင်ထုတ်ပြန်ပြီးတဲ့နောက်ဒါဟာတတိယအကြိမ်မြောက်အစိုးရဘက်ကထုတ်ပြန်တာပါ။အခုထုတ်ပြန်ချက်ထဲမှာအောင်ဝင်းစော်ရဲ့ထွက်ဆိုချက်ရဦးကွန်ဒီကိုတပ်ဖြတ်ဖို့ငွေပေးကိစ္စစေခိုင်းခဲ့သူဟာသူ့ရဲ့ညီဖြစ်သူအောင်ဝင်းခံဖြစ်တယ်လို့ဖော်ပြထားပါဗျာခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းဝေးအဖွဲ့ကလူတွေနဲ့သူ့ရဲ့တခြားလူတွေဟာပြီးခဲ့တဲ့နိုဝင်ဘာလမှာသမ္မတရွေးကောက်ပွဲမလုပ်ခင်ခဲ့တဲ့ကရုရှားဘက်နဲ့အဆက်အသွယ်ရှိခဲ့တယ်ဆိုတဲ့သတင်းကိုရုရှားကပယ်ချလိုက်ပါဗျာခင်ဗျာ
။သတင်းချင်းချုပ်ကကိုကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညာအတွက်စီစဉ်ထုတ်လွှင့်မှုကတော့ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Audio Speakers ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American အသံညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိ line to meter 24.95 MHz ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါ့ကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.